မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ရခိုင်ရေးချောင်းမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်ဘလောက်ထိရိုက်ခတ်နေပြီလဲမြန်မာနိုင်ငံအတွက်အရှိနဲ့နောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာကိုဆွေးနွေးကြပါတယ်ပြီးမဲ့လာရမှာပဲဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းတရုတ်ပြည်ကိုသွားပါတယ်သူပြန်ရောက်လာပြီးရပိုင်းမှာလည်းအတိုင်းငံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်လည်းတရုတ်နိုင်ငံကိုရောက်သွားပါတယ်ဆိုတော့ရခိုင်ရေးချောင်းနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာပြည်အားရေးတိုးလာတဲ့အချိန်မှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေဆက်ဆံရေးကဆက်စိတ်တွေ့လာတာတွေနဲ့ပေါ်မှာခြေခံပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးပြမယ်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာလာကျော်သောဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဥအောင်သူငင်းတို့လည်းလေးလိုင်းပေါ်ရောက်နေပါပြီဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ဒေါက်တာလာကျော်သောရဲ့ဟိုယူပြီးတော့တုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်အခုလိုခြေနေမျိုးမှာပေါ့လေရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်ပို့မြန်မာနိုင်ငံဟာပို့ပြီးနီးစပ်လာတယ်လို့များပြောနိုင်လားခင်ဗျာ
ဟုတ်ပါတယ်ဟိုရခိုင်အရေးဖြစ်ပြီးတဲ့နောက်အဲတရုတ်နိုင်ငံကပို့ပြီးတော့ဂရုစိုက်လာတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ကျမတို့ကကျမတို့နိုင်ငံကမဟုတ်လို့ကျမတို့ကဗမာပြည်အရေးဘက်ကကြည့်တာဖြစ်တာ哦တရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့ကျမတို့တနိုင်ငံနဲ့မဟုတ်ဘူးအာရှနိုင်ငံတွေအားလုံးကိုကြည့်တဲ့အခါမှာအာရှနိုင်ငံထဲမှာအခုကစီးပွားရေးအရာဟောကမ္ဘာပုံရိပ်အရာဟောတစုံတစ်ခါတစုံတရာထိခိုက်နေတဲ့လူတွေရှိတယ်ဥပမာကမ္ဘောဒီးယားနော်တော့ကျမတို့ပမာနိုင်တာဒါကြောင့်မို့ဒီတစ်ခေါက်ဖိတ်တဲ့အခါမှာအထူးဧည့်သည်အဖြစ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗမာပြည်ကအတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဖိတ်တာမနည်းကဆိုရင်တမရရှိကျင့်ဖင်ကဖွင့်ပွဲအခမ်းအနားပြီးရစမင်ကုန်းပြောပြတာနဲ့အဲကမ္ဘောဒီးယားဝန်ကြီးချုပ်ကပြောတယ်ဒုတိယကတောင်ဆန်းစုကြည်ပြောတယ်အဲ့ဒါလောက်အရေးပေးတာပါအရေးပေးတဲ့ရည်ရွယ်ချက်ကတော့ဒီအာရှအာရှနဲ့တရုတ်နဲ့ပူးပေါင်းသွားတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့2020ကနေ2030အတွင်းမှာစီစဉ်နေတာအဲ့ဒီအတွက်အာရှနိုင်ငံတွေအားလုံးပါဝင်လာနိုင်ရေးအတွက်တရုတ်ကရည်ရွယ်ချက်ရှိရှိလုပ်နေတာပါအဲ့ဒီအချိန်မှာဗမာပြည်အနေနဲ့ကလည်းအနောက်နိုင်ငံတွေကဒီလောက်ဖိအားပေးနေတဲ့အခါကျတော့အဲတရုတ်ဘက်ကပိုပြီးကြရတယ်လို့ထင်တာပေါ့အဲ့တော့အပြာမှာမှာပဲတရုတ်ကလည်းဗမာကိုလိုအပ်နေတဲ့အချိန်အာရှနိုင်ငံတွေကိုလိုအပ်နေတဲ့အချိန်ဗမာပြည်အနေနဲ့ကလည်းအင်အားကြီးနိုင်ငံတနိုင်ငံရဲ့အကူအညီအထောက်အပံ့ကိုလိုအပ်နေတဲ့အချိန်ဒါနှစ်ဖက်စလုံးအတွက်အကျိုးရှိတဲ့ပူပေါင်းမှုပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဟိုကိုအောင်သူငင်းသဘောထားအောင်ခင်ဗျာအခုဒီရခိုင်ချက်သေးကြောင့်တရုတ်နိုင်ငံနဲ့ပိုပြီးနီးစပ်လာတယ်ဆိုတဲ့အယူအဆဒါသူမှန်တယ်လို့ပြောလို့ရမှာ
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောချင်ပါတယ်ဟိုပထမတစ်ခုကတော့အခုရခိုင်မှာဖြစ်သွားတဲ့ကျွန်တော်တို့လူခွင့်ချုပ်ဖောက်မှုတွေဒုက္ခတွေထွက်ပြရတဲ့ကိစ္စတွေဖြစ်တာပေါ့နော်ဆိုတော့ဖြစ်တဲ့အခါကျတော့နိုင်ငံတကာဘက်ကတော့ဒါလူခွင့်ပြဿနာနောက်တစ်ခုကကျတော့ဒီကျွန်တော်တို့နိုင်ငံတကာပြဿနာအနေနဲ့စဉ်းစားယူဖိအားပေးဖို့တွေကျွန်တော်တို့ဟိုဘာခေါ်လဲ ethnic cleansing လို့ခေါ်တဲ့ဒီတိုင်းရင်းသားလူမျိုးတွေကိုဖယ်ရှားရှင်းလင်းတယ်ပေါ့ဗျာဆိုတော့ဒီလောက်ကြီးကိုသူတို့ကဟိုဆွတ်ဆွဲပြစ်တင်လာတာမျိုးရှိပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းဒါမျိုးဖြစ်လို့ဆိုကျွန်တော်မြင်လာတော့ခုနကျမဟိုဒေါက်တာဟာကျော်ကျော်ပြောတာဆိုတော့ထောက်ခံပါတယ်ပြုတ်ပါအခု19ချိန်ရောက်ဒီကွန်မြူနတီပါတီကြီးကကပြီးတဲ့နောက်ပိုင်းမှာသူတို့ဒီသမရရှိချင်းရဲ့အာဏာကပို့ပြီးတော့တက်လာပါတယ်တစ်ဖက်မှာလည်းအခုပြောတဲ့ဟိုနိုင်ငံကဟို one back one road ပေါ့နော်ဒီနိုင်ငံကဟိုဈေးကလမ်းမကြီးတစ်ခုဖောက်မယ်ဈေးကြောင်းလမ်းမကြီးတစ်ခုဖောက်မယ်စသဖြင့်ဒီကိစ္စတွေကဟိုကျွန်တော်တို့သူ့ရဲ့နိုင်ငံကအာဂျန်ဒါလို့ဖြစ်လာပါတယ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟိုတရုတ်ကဥဆောင်တဲ့ globalization ပေါ့ကမ္ဘာကြီးရဲ့တချို့သောနိုင်ငံတွေပေါ်မှာသူ့ရဲ့အာဂျန်ဒါလို့ဖြစ်လာပါတယ်ဒီအချိန်မှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံကိစ္စကတရုတ်နဲ့ပုံပြီးတော့ဟိုနှီးကပ်လာတယ်ဆိုတဲ့သဘောမျိုးပြောရတော့ရေးပြရမှတ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအခုကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုင်းကိုဒီကကျွန်တော်တို့ပြောပြနေတယ်ဆိုတော့ဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးလည်းကျွန်တော်ဟိုတုံ့ပြန်ချက်ကြားနေပါတယ်အနောက်နိုင်ငံတွေအနေနဲ့ကတော့ဒီအရင်ကလည်းဟိုတန်ဆတ်မှုတွေစစ်ဆေးရတဲ့အချိန်မှာတန်ဆတ်မှုတွေချခဲ့တာဆိုတော့ဒီတန်တမာရေးစီးပွားရေးဟိုဆက်ဆံနေလည်းများများဆက်ဆံတော့မရှိခဲ့ပါဘူးဒါပေမဲ့ဒီစစ်ဆေးရတဲ့အချိန်မှာတော့ဒီဒီမိုကရေစီအင်အားစုတွေဘက်ကရက်ပြီးနိုင်ငံရေးရာထောက်ခံမှုပေးတာမျိုးလို့ဆက်ဆံရေးမျိုးတွေအဓိကတွေ့ခဲ့ရပါတယ်အခုလည်းပဲဒီရခိုင်ကိစ္စနဲ့ဒီဝိုင်းယူပြားပေးနေတာဆိုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအကြောင်းလေးပေါ်လာတဲ့အချိန်မှာဆက်ဆံရေးမျိုးထွေးရမယ်ဆိုတော့ခက်တန်းတန်းများဖြစ်နေတာကော်ဒီနေတဲ့ဘောလားဘလို့ယူဆလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့အနေအထားပေါ့နော်ကျွန်တော်တို့ကမြန်မာနိုင်ငံကတခခုမှားတယ်လို့ဆိုရင်တန်ခတ်မယ်ပြီးတဲ့အခါကျတော့ Facebook လုပ်မယ်အရေးယူမယ်စသဖြင့်ဒီလိုစဉ်းစားမှုမျိုးများပါတယ်ဆိုတော့အဲ့တော့ ကျွန်တော်တို့2010အကလို့ဥသိမ်းစိန်ကာလမှာကျွန်တော်တို့တိုင်းပြည်ထဲမှာတချို့ပြည်တွင်ကြောင်းလဲမှုတွေစလာတယ်အဲ့တော့ကျွန်တော်တို့ဒီမှာကဒါခတ်တာကအဖြစ်ဟုတ်ရလားပေါ့နော်ဒီလိုကျန်စဉ်းစားဖို့ရှိလာပါတယ်ဒါနဲ့အနောက်နိုင်ငံတွေဘက်ကသူတို့စဉ်းစားပေါ်တော့လို့ပါတယ်ခင်ဗျာလူခွင့်ရေးချိုးဖောက်တယ်နော်အဲ့ဒါဆိုလို့ရှိရင်ခင်ဗျားကိုပြစ်ဒဏ်ပေးမယ်ဆိုတော့ဒီလိုမျိုးလည်းလည်းစဉ်းစားတဲ့ပုံမျိုးနဲ့ချိုးချက်တာကပုံများတယ်လို့ကျွန်တော်ဆင်းတယ်ခင်ဗျာ
โอเคดร.ลัชชอร์ซอนะตะบอนะครับเนี่ยกูที่กูလက်ရှိအခြေအနေမှာဒီအထူးရေခိုင်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ဒီမနိုင်ငံဆက်ဆံရေးကဟိုနိုင်ငံရေးကြောင်းလဲတွေရှိလာပြီမဲ့လေဟိုဒေါ်စက်စစ်ကြီးဦးဆောင်တဲ့ရသားအစုကတက်လာပြီးတိုင်အောင်ပေါ့လေဆက်ဆံရေးကခက်တန်းတန်းများဖြစ်နေတယ်လို့ပြောလို့ရမှာ
ဟိုကျမစဉ်းစားတာတော့ဒီလိုပါအစကတော့အနောက်နိုင်ငံကဟိုဒေါ်စက်စစ်ကြီးရဲ့အခြေခံယုံကြည်ချက်ကလည်း liberal democracy ဖြစ်တာ哦เนาะအနောက်တိုင်း democracy ကိုသူကယုံကြည်တာဖြစ်တော့ဘာမဆိုအနောက်တိုင်းရဲ့ပုံစံတွေအတိုင်းပဲလုပ်နိုင်မယ်လို့ထင်မှုရပါတယ်ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒေါ်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အကျိုးစီးပွားပဲကြည့်ပြီးတော့အထူးသဖြင့်တရုတ်ပြည်နဲ့ညီညီဆက်ဆက်ဆက်ဆံလိုက်တဲ့အခါမှာဒါအနောက်တိုင်းနိုင်ငံတွေကတော်တော်မကြေမနက်ဖြစ်သွားပုံရပါတယ်အဲ့တော့အခုလူ့အခွင့်အရေးတို့ဘာလို့အနောက်တိုင်းကပြောတဲ့လူ့အခွင့်အရေးဆိုတာလဲအမြဲတမ်းသူကစံကျွန်းစံကျင်းစံညဉ့်ရနေပြောတာပဲဟုတ်လားကျွန်တော်တို့ကခင်ဗျားစဉ်းစားကြည့်အခုဒီသူများနိုင်ငံကလာမဲ့မွတ်စလင်တွေကိုတော့ဟိုတားဒီတားတားပြီးတာသူနိုင်ငံပေါက်နေတဲ့လူတွေတောင်သူလက်မခံဘူးပါဘူးလေသူနိုင်ငံမှာတောင်သူလူအခွင့်အရေးဆိုတာသူအပြည့်အဝပေးနိုင်မှာမဟုတ်ဘူးသူများနိုင်ငံကိုအဲ့ဒီဟာနဲ့ပြောလာတဲ့အခါကျတော့တရုတ်ပြည်ဘက်ကစဉ်းစားတဲ့အခါကျတော့လေဒီဟာကသူတို့ကိုမြားမှုလှည့်လာတာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပိုလန်မှာဟာဒီဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဒီဟိုဒီကော်ရီဒေါ်ကြီးလုံးမဲ့ဆင်းရဲလိုင်းကြီးဆောင်းမဲ့အစီအစဉ်ရှိတော့ဗမာပြည်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်သွားမှာဆိုလို့ဒီကိစ္စကိုဒီလောက်တောင်ဖြစ်အောင်လုပ်တယ်လို့တရုတ်ဘက်ကလည်းသဘောထားပုံရတယ်ဒါကြောင့်မလို့ဗမာပြည်ဘက်ကမမမမရက်တာမနေ့ကတော့အဲ့ဖွံ့ဖွဲအခမ်းအနားမှာဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတခြားကမ္ဘာနိုင်ငံများနဲ့ဒီအဆင့်မြင့်ခေါင်းဆောင်များအစည်းအဝေးဖွံ့ဖွဲအခမ်းအနားမှာရှီကျင်းပင်ပြောသွားတဲ့စကားတစ်ခုရှိတယ်ကျွန်မမှတ်မိလိုက်တာအဲ့ဒါပါလဲဆိုတော့တရုတ်ပြည်ဟာတဲ့ဘယ်တော့မှသူများနိုင်ငံကိုလေသူ့ရဲ့ဟိုပါလဲသူ့ရဲ့ဟိုဖွံ့ဖြိုးတိုးတက်တဲ့ပုံစံတို့သူ့ပါတီကိုဘယ်လိုတည်ဆောက်တယ်ဘယ်လိုကြီးကြပ်တယ်သူ့နိုင်ငံကိုဘယ်လိုတည်ဆောက်တယ်သူ့ရဲ့ model တွေပေါ့သူတို့ရဲ့ values တွေအဲ့ဒီဟာတွေကိုသူများနိုင်ငံကိုလည်းသူတို့မတင်ပို့ဘူးတဲ့တို့တူပဲသူများနိုင်ငံကဟာတွေကိုလည်းသူတို့မတင်သွင်းဘူးတဲ့သူများနိုင်ငံကဟာတွေကိုသူတို့အနေနဲ့လေ့လာမယ်သူတို့အတွက်အကျိုးရှိတဲ့ဟာဆိုသုံးမယ်အကျိုးမရှိတဲ့ဟာဆိုသူတို့အတိုင်းပြည်နဲ့မသိတော့တဲ့ဟာဆိုမသုံးဘူးအတိတ်ပဲကတော့ဒီအနောက်တိုင်းကပြောနေတဲ့လူအခွင့်အရေးတို့ဒီမိုကရေစီတို့နဲ့ဟိုအဲ့ဒီဟာတွေကိုသူက socialist values နဲ့ socialist တမိုးနဲ့ပဲသူကကြည့်မှာအဲသူတို့အနောက်တိုင်းကပြောတဲ့ဒီမိုကရေစီတွေလူအခွင့်အရေးတွေကိုကြည့်မှာမဟုတ်ဘူးအကြောင်းမလို့ဒီလိုအမြင်တွေကွာနေပါတယ်အဲ့ဒီကွာနေတဲ့အပေါ်မှာဒီရခိုင်အရေးမှာတရုတ်ကဝင်ရက်လိုက်တာလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီပါဝင်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်ကျွန်တော်ဟိုဆွေးနွေးလိုတဲ့သူတွေများတဲ့အတွက်လည်းဒီဆွေးနွေးရဲ့အကြောင်းအရာကိုအဓိကဦးတည်ပြီးလူရင်းကိုဆွေးနွေးပေးဖို့လည်းကြိုတင်ပြီးတော့မြေတားရက်ခံနေပါတယ်အရင်ဆုံးကကျွန်တော်အမေရိကန်ပြည်တော်စုကဟိုကိုကျော်စိုးဖြစ်ပါတယ်ကိုကျော်စိုးရဲ့သဘောထားဆွေးနွေးလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာကျွန်တော်ဒေါက်တာလှက်ကျော်စိုးရဲ့အယူဆတွေကျွန်တော်တော်တော်များများထောက်ခံပါတယ်ဒီလေလေကဆက်ဆံရေးမှာတရုတ်တို့အမေရိကန်တို့အနောက်စုတို့ပေါ့ဗျာသူတို့ကတော့ဗျာဟိုမြန်မာပြည်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာကြတယ်သူတို့ရဲ့အကျိုးစီးပွားနဲ့ policy ပေါ်မှာကျွန်တော်တို့ကစားနေတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့မြန်မာနိုင်ငံမှာလည်းသူတို့ကဒီမှာအမေရိကန်တို့အနောက်စုတွေရဲ့သူတို့ရဲ့ policy တွေကတော်တော်လေးကိုသူတို့ကရှောက်ဖွေးတယ်ဒီမြန်မာနိုင်ငံကိုထောက်ခံလို့လိုပါလို့လောက်တယ်ပြီးတော့ဟိုဘလူးခေါမလေးဒီနိုင်ငံတကာအမေရိကန်ဆိုတာထက်ပြန်နိုင်ငံတကာဆိုတဲ့လူတွေရဲ့လုံခုလုံးကြီးကဘလောက်လဲဆိုတော့ငုံယောင်တဲ့ဟိုမူဆလင်တွေတောင်မှဟိုအန်တမရှင်တွေကောင်းဖိတ်တွေရောက်သွားတယ်ဟိုအရေးခံရတဲ့ဖုန်ကြီးကိစ္စတော့ရောက်မလာဘူးပြီးတော့ပုံရဟန်းမင်းကြီးလာတယ်ပင်လယ်ဒေ့ရှ်မှာဟိုကဒီဟိုအာဒီကက်သလစ်ဖုန်တော်ကြီးတယောက်ပျောက်သွားတဲ့ကိစ္စကိုနိုင်ငံတကာတိုင်းမှာလုံးဝကျက်မလာဘူးကျွန်တော်ကုကင်းမှာရှာကြည့်တော့ Asian Euro Channel Euro ဘာတို့မှာတွေ့တယ်တရင်ငါးပေါက်လောက်ပြောတယ်အဲ့တရင်ကလုံးဝကျက်မလာဘူးဆိုတော့ဒါအနောက်အုပ်စုတို့ရဲ့ဟိုနိုင်ငံတကာဆက်ဆံရေးလုပ်တဲ့ဟာကသူတို့ရဲ့ပိုကျိုးစီးပွားအပေါ်မှာမူတည်ပြီးတော့လုပ်တယ်ဆိုတဲ့ဟာကျွန်တော်အဲ့လိုမြင်တယ်တရုတ်ကအစပါဗျာအဲ့ဒီပုံမှာမြန်မာတို့ရနေတဲ့လေဒါကို ထိထိမိမိတနည်းပြလုံးချပြီးတော့ဒါတောင်းဆန်းစုကြီးတို့လောင်းနေတယ်ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူကတော့ဒီဟိုရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲလူရင်းကိုဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကျွန်တော်ကတော့ဗျာဒီလိုပဲကျွန်တော်မြန်မာနိုင်ငံရဲ့အပေါ်နေတာကကျွန်တော်မြန်မာနိုင်ငံအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေစနစ်ကအာမကောင်းတဲ့အချိန်မှာဟိုလူကဟိုဟာရန်လို့ဒီလိုကဒီဟာရန်လို့နေတယ်နိုင်ငံတကာရဲ့စီးပွားရေးလူတွေရဲ့ချင်းရမှုတွေကအဲ့လိုမြင်ပါတယ်ကျွန်တော်တင်ဇာတ်တွေအများကြီးပေါ်ကျင်သွားတယ်ကျွန်တော်လည်းခိုင်းကြီးညံမှာကျွန်တော်သဘာဝဒိုင်းဝင်ကိုအချမ်းပေးတရားမြေကံကိုတုံးဆွေးထားတယ်။ဒါမဲ့ကျွန်တော်မြင်တာအခုတစ်ခါမိမာမောင်နဲ့နေရတယ်။နော်မိမာမောင်နဲ့နေရတယ်ဆေးဆင်းမိလို့မရဘူး။တဘာတမ်းရဲ့အကျိုးကိုလုံးဝခံစားဝင်မရဘူး။အဲ့လိုအမေရိကန်ကလည်းပဲအဲ့လိုအကျိုးစီးပွားကိုပဲချင်းတိုက်ရင်ကြည့်ရတယ်လို့ကျွန်တော်မြင်ပါတယ်။ရင်းမြင်ရဲဗာရင်းညာရေးဆိုတာတော့ကျွန်တော်တို့အသာထားလိုက်တာဘေးကျထားလိုက်ပါ။ကျွန်တော်မြင်တယ်မှာအခု
ဟုတ်ကဲ့ဆိုရ
င်ကျွန်တော်တော့တောင်းပြီးဆုံးမမှု
ဟုတ်ကဲ့ဦးစောလင်ကျေးဇူးပါကျွန်တော်ဒီနောက်တူဟုတ်လည်းတလက်စားလည်းအလဲသေးချင်ပါတယ်သူကတော့ဒီစင်ဟူနိုင်ငံမှာရောက်နေတဲ့ကိုနေဦးလေးမှာကိုနေဦးလေးသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟိုခတ်တူပြောရရင်တော့ geopolitics ပေါ့ညာအရှိဟာအရှိပါပဲအနောက်ကအနောက်ပါပဲကျွန်တော်ဂျပန်ပြည်မှာအလဲရောက်ဘူးတဲ့ခါကျတော့ဂျပန်ကြီးကဘာပြောလဲဆိုတော့အမေရိကဆိုတဲ့လူမျိုးဟာမရှိလည်းမကောင်းဘူးရှိလည်းမကောင်းဘူးသူအကျိုးစီးပွားကြောင့်လာနေသူတို့လည်းပေါင်းနေရတယ်ဆိုတဲ့အကြောင်းပြောပါတယ်ဗျာအဲ့တော့ခတ်တူတို့ပြောရရင်ဗမာပြည်ရခိုင်ပြည်ကိစ္စဆိုတာအခုမှရလို့မဟုတ်ပါဘူးနှစ်ဟိုဟာပေါ့ကြာလာပြီပေါ့ဗျာကျွန်တော်တို့ရာဇဝင်ပါဆိုလို့ရှိရင်တော့သို့တော်လည်းပဲသူတို့ကမြုပ်ချင်တဲ့အခါမြုပ်ထားလိုက်တယ်ပေါ်ချင်တဲ့အခါပေါ်လာလိုက်တယ်ဒီနေ့ကျတော့ရှင်းပြောရင်သူတို့တွန်းပို့လို့ကျွန်တော်တို့ကတရုတ်နဲ့နှီးသွားတယ်တရုတ်နဲ့နှီးသွားတဲ့အတွက်ဒီရေနံပိုက်လိုင်းကြီးတွေပါကြီးတွေဖြစ်သွားတယ်ဖြစ်သွားတော့ geopolitics ရှူတော့အရာသူတို့ရှုံးသွားတော့ဗောနော်ရှုံးသွားတော့ခုမှပြူးပြူးကျဲတဲ့နဲ့ပြန်လိုချင်တဲ့သဘောမျိုးဖြစ်နေတာဗောတရုတ်ကလည်းတစ်ဖြည်းတစ်ဖြည်းနဲ့သူကသူဘေးလတ်ပေါ့နော်ဘဖာဇုံပေါ့ဟိုတုန်းက politic ဘဖာဇုံကနေအခု economic ဘဖာဇုံသူလုပ်တယ်လုပ်တဲ့အခါကျတော့ဗမာပြည်ကိုထည့်လိုက်တယ်ဘဖာဇုံထဲမှာထည့်လိုက်တဲ့အခါကျတော့သူ့ကိုထိခိုက်မယ်အကျိုးစီးပွားအတွက်ဆိုရင်သူကတုံ့ပြန်မှာပဲကိုယ်နိုင်ငံကိုလည်းပူပေါင်းမှာပဲအရေးကြီးတာကသူ့အကျိုးစီးပွားအတွက်အဓိကလုပ်တာပဲအဲ့တော့အမေရိကန်လူတို့အနောက်အုပ်စုတွေကဗမာနိုင်ငံပေါ်မှာနားလည်မှုကောင်းကောင်းရှိဖို့တော့လူတယ်လို့ထင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါဟိုနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုရပါပဲပေးစာတစ်စောင်အီးမေးလ်နဲ့ပို့ထားပါမောင်တတနာဖြစ်ပါတယ်ခင်ဗျာကိုရင်နိုင်ကပ်ပြပေးပါဦ
းအနောက်နိုင်ငံတွေဟာဒီမိုကရေစီရဲ့လှုပ်ရှားမှုကာလတခြားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကမမမမရက်တီပေးခဲ့တာကြောင့် NLD ပါတီအစိုးရဖြစ်လာတော့အသွင်ကူးပြောင်းရေးအစဉ်ပြေချောမွေ့စေဖို့နဲ့ငရပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်ဤပညာနဲ့အကြံဉာဏ်များရယူနိုင်ရန်အနောက်နိုင်ငံတွေနဲ့ပုံမလင်းမြန်တဲ့ဆက်ဆံရေးတွေထူထောင်ခဲ့ကြပါတယ်ဒါကိုပညာရှင်အမျိုးမျိုးကအနောက်ဘက်ကိုရိမ့်နေပြီလို့ထောက်ပြခဲ့ကြပါရယ်တခါပြည်တွင်းငြိမ်းချမ်းရေးနယ်စပ်ဒေသတည်ငြိမ်ရေးနဲ့တစ်ဖက်ဆောင်းနှင်းဖြစ်နေတဲ့စီးပွားရေးထိန်းချုပ်ရေးအတွက်တရုတ်နဲ့ဆက်သွယ်ဆောင်ရွက်မှုတွေများလာတဲ့အခါကျတော့အရှိတ်ဘက်ရင်းသွားပြန်ပြီလို့ထောက်ပြလာကြပြန်ပါတယ်အခုနိုင်ငံမဲ့ဘင်္ဂါလီအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဖိအားပေးဖို့ပြင်ဆင်နေချိန်တရုတ်နဲ့ပုံမဆက်ဆံရေးတိုးမြင့်လာတဲ့အခါကျတော့အရှိတ်ဘက်ပုံရင်းနေပြီလို့ဝေဖန်ထောက်ပြချက်တွေဟာ NLD အစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပဂတိမြန်မာနိုင်ငံရဲ့အခြေအနေမှန်နေသတင်းအမားတွေနဲ့ချင်းမြောင်းတဲ့လူမျိုးရေးအမြင်တွေပေါ်မှာသုံးသပ်နေကြတာလို့ပဲယူဆမိပါတယ်။တကယ်တော့အဖက်ဖက်မှနိုင်ကြနေတဲ့မြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက် NLD အစိုးရဟာအရှိနဲ့ရောအနောက်နဲ့ပါဒန်းတူဆက်ဆံနေတာပါ။တစ်ဖက်ဖက်ကိုအလေးပေးပြီးဆက်ဆံနေရအောင်အရှိနောက်အင်အားကြီးနိုင်ငံတွေမျက်စောင်းထိုးရလောက်အောင်ဒေသရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမဟုတ်ပါဘူး။နောက်ဆုံးအနေနဲ့ပြောရရင်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ PR တွေဟာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ရေးစင်နာကောင်းတဲ့ဖြည့်ရှင်းရမရောက်ပဲအကြမ်းဖက်အုပ်စုတွေကိုအကာအကွယ်ပေးရရောက်နေပြီးအရှိတ်ဘက်ရင်းသွောင်းအောင်တွန်းအားပေးရရောက်နေပါကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့ဒါအားဒီမောင်သတ္တနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ဒီနေ့မှဒေါက်တာလောက်ကျော်ဆိုတော့မေးချင်ပါတယ်။ဒီရခိုင်ရေးကြောင့်ဒီလက်တော်နိုင်ငံတကာမှာတန်တမာရေးကြောင့်ထောက်ခံမှုရအောင်တရုတ်နိုင်ငံနဲ့ဟိုရင်းနှီးမှုယူရတယ်ပဲထားပါတော့လေ။ဒါကတော့ဒီရေရိုကာလကိစ္စဒါနဲ့ကမ္ဘာမှာဒီစီးပွားရေးနိုင်ငံရေးဩဇာရှင်ကလည်းကြည့်ထွက်လာနေတဲ့တရုတ်နိုင်ငံကိုရေရှည်မှာဟောဒီမြန်မာနိုင်ငံအာခုဝါဒလိုရမယ်အလားအလာမျိုးကြီးရှိနေတာခင်ဗျ။အ
ော်ရှိပါတယ်အခုသူတို့ဒီ19ကျင်းမြောက်ကွန်ဂရက်အပြီးမှာတရုတ်ပြည်ကသူစီးပွားရေး project ကြီးအများကြီးချလာပါတယ်။ ဒါကတော့သူကအဲ့ခုနပြောတဲ့အဲဒါကတော့ကဘာကြီးတစ်ခုလုံးကဒီ globalization ကနေပြီးတော့နောက်ဆုတ်တယ်လို့ဖြစ်တာပေါ့နော် American ဆိုရင် TPP တို့ဘာလို့ကနှုတ်ဖက်တယ်အဲ climate change ကနေနှုတ်ဖက်တယ်ဒါမျိုးတွေပေါ့အဲ EU ဆိုလို့ရှိရင်လည်းဟို Africa environment လေအင်္ဂလန်ကနှုတ်ဖက်သွားတယ်ဒါမျိုးတွေဖြစ်နေတဲ့အခါမှာကဘာကြီးပေါ်မှာကဘာ center ပေါ်မှာပါအဲကောင်းဆောင်မှုမဲ့တယ်လို့ပြင်တာပေါ့တချို့ကိစ္စတွေကတနိုင်ငံနဲ့လုပ်လို့မရဘူးဥပမာ2008ဒီငွေကြီးအကြက်တဲကနေပြီးတော့ကျော်လွန်နိုင်မှုဆိုရင်အားလုံးပါဝင်နိုင်မှုလို့တယ်အဲ့ဒီအတွက်သူကအားလုံးပါဝင်နိုင်တဲ့ inclusive ပေါ့အားလုံးပါဝင်နိုင်တဲ့စီမံကိန်းဆိုပြီးတော့ဒီရှီကျင့်ပင်ကတင်တဲ့ဒီပိုလန်မှာကိစ္စအဲ့ပိုလန်မှာကိစ္စမှာဆိုလို့ရှိရင်သူကနိုင်ငံတွေအားလုံးကလမ်းတစ်လျှောက်မှာရှိတဲ့နိုင်ငံတွေအားလုံးအနေနဲ့မိမိရဲ့ဖွံ့ဖြိုးတိုးတက်ရေး model နဲ့တရုတ်ဒီလမ်းမနဲ့ဆက်ဆက်ဖို့ဒါကိုတရုတ်ကအများကြီးအားပေးနေတယ်။ဟိုတနေ့ကဗီယက်နမ်မှာချုပ်ဆိုတဲ့စာချုပ်တွေမှာဆိုရင်လေဗီယက်နမ်ကသူ့ရဲ့အဲဘာလဲစင်ကြံနှစ်လမ်းနဲ့စီးပွားရေးစုံတွေတခုတည်ဆောက်ပြီးကိုတရုတ်ရဲ့ပိုလန်မနဲ့ဆက်ဆက်လိုက်တယ်။လာအိုဆိုလည်းတလို့ပဲ။လာအိုတရုတ်စီးပွားရေးစင်ကြံလမ်းတည်ဆောက်ပြီးဆိုတဲ့စာချုပ်ကြီးချုပ်လိုက်ပြီးတော့လာအိုတနိုင်ငံလုံးမှာအဲ့မီယက်ထားလမ်းဖောက်ပြီးတော့အဲ့မီယက်ထားလမ်းကဟိုဒီခွန်ရင်းထီရောက်မယ်စင်ကာပူထီရောက်မယ်အဲ့လိုဟာမျိုးတွေပေါ့ဗျာသူကအဲ့ဒါတွေကိုအကုန်လုံးဖြစ်တော့အဲ့ဒီ project တွေထဲမှာဗမာပြည်ကလည်းဝင်ရောက်ပြီးပါဝင်မှုဟိုတနည်းအားကာကြုံးနဲ့တွေ့တော့မှလည်းသမရရှိချင်းပင်ကပြောတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေထဲမှာဗမာပြည်ကပါဝင်မှုအဲ့ဒါကြောင့်ဘလို့စီးပွားရေးလုပ်ငန်းအရာလည်းဗမာပြည်ကထဲထဲဝင်ဝင်ပါဝင်လာမှာပဲမင်းကချုပ်တဲ့စာချုပ်လက်မှတ်ထိုးတဲ့အထက်မှာလည်းအဲဒေါအောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တို့ချုပ်တော့တက်တက်ပွဲမှာသူတို့အဲဒီဗမာနဲ့တရုတ်စီးပွားရေးဗာလဲစင်ညာလန်ဆောက်ဖို့ဆိုပြီးတော့စာချုပ်ချုပ်တယ်စင်ညာလန်ဆိုတာကလမ်းပန်းဆက်တဲ့ရည်တွေပါတယ်လို့ပဲတခြားဆက်ဟိုဆက်ဆက်တွေပေါ့ဗျာဘာနာရေးအရာဝီကြီးရေးအရာပြည်သူချင်းချင်းဆက်ဆံရေးအရာအဲ့ဒီဆောက်အုံတွေကအကုန်လုံးတစုံလုံးပါမှာဒါတွေကဗမာပြည်အတွက်စီးပွားရေးအရာတစုံတရာတက်လှမ်းနိုင်အောင်လုပ်ပြနိုင်တယ်လို့ထင်ရပါတယ်
โอเคတကယ်တော့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားမူဝါဒဒီပြည်မလိုက်မူဝါဒဖြစ်တဲ့အတွေးခေါ်ယူဆတစ်ခုပေါ်မူတည်ရဲ့ဆက်ဆံရေးမျိုးမဟုတ်ပဲဒီအပြန်အလှန်လေးစားမှုတွေပေါ်မှာမူတည်ဆက်ဆံမဲ့ဆက်ဆံမဲ့ဒီမူဝါဒမျိုးရှင်းသုံးမဲ့ဆိုတာမျိုးကိုတခြားလုံးအခုရသအစိုးရနဲ့တက်တည်တဲ့ဒီမူဝါဒကိုသူတို့ဆက်ရှင်းသုံးနေရပါဒါပေမဲ့ဒီရခိုင်ရေးကြောင်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်မှာလက်ခံမှုတွေရှိလာမယ်နောက်မြန်မာနိုင်ငံအနေနဲ့ကိုယ်ကျိုးစီးပွားကိုရှည်လန်းတင်စဉ်းစားဖို့လိုအပ်လာတဲ့အခြေအနေမျိုးဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုနဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်ဟုတ်ပါရင်များမျောလဲလို့ရမယ်ကိုအောင်သူကြီ
းအလှဆုံးဆုံးပြောသွားတာလည်းရှိပါတယ်အဲ့တော့အထွတ်အမြတ်စဉ်းစားမှာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာသာပြီးတော့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်အဲ့တော့တရုတ်ပြည်ကသူတို့ပြောချင်တဲ့သူတို့ကြောင်းချင်တဲ့ဖိစအတိုင်းနဲ့ကျွန်တော်တို့ကဟုတ်ရှင်မဟုတ်နဲ့ကျွန်တော်တို့ကသူ့ရဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ကျွန်တော်စဉ်းစားရတဲ့နည်းလမ်းကကျွန်တော်မြန်မာဆွေးနွေးအတွက်အဓိကကျတယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ဥပမာတစ်ခုပေးချင်တာကအေယောင်ဒီမြကြီးကိုကျွန်တော်တို့ချစ်နေလို့ရတယ်။ဒါနဲ့အေယောင်ဒီမြကြီးကဒီတိုင်းနဲ့စီစဉ်ခိုင်းနေမှာလားပေါ့။ကျွန်တော်တို့ကဒီတိုင်းသဘာဝကိုချစ်မှာလား၊ဒါမှမဟုတ်ဆက်ပြတ်ထုတ်မှာလား၊ဒါမှမဟုတ်လည်း logistic လို့ခေါ်တဲ့ဦးစားတွားလာရေးအတွက်သုံးမှာလား၊ဒါမှမဟုတ်ရည်အတွက်သုံးမှာလားပေါ့နော်။ဆိုတော့ဒီအတွက်ကိုစဉ်းစားမှာကျွန်တော်တို့တိုင်းပြည်ကစဉ်းစားမှာလို့ထင်ပါတယ်။အဲ့တော့ခုနပြောတဲ့တရုတ်ကဖိုးနမကြီးရဲ့ခေါင်းဆောင်မှာကျွန်တော်တို့ရဲ့တိုင်းပြည်ကပြောပြောမပြောပြောတော့ကျွန်တော်တို့ရှောင်ပြေးလို့မလို့တော့ပါဘူးသူတို့ရဲ့ခေါင်းစဉ်အောင်ကြားလို့ပါပြီအဲ့ဒီအချိန်မှာတော့ကျွန်တော်တို့ကခုနပြောသလိုပဲဟိုဘာခေါ်မလဲကျွန်တော်တို့ရဲ့အမျိုးသားကျူးစီးကအပြူကအကျူးစီးပွားကပါလဲပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့စဉ်းစားဖို့သင့်တဲ့အချိန်လေးကျွန်တော်ဆွေးမ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းလည်းပြေးကြပါတယ်အရင်ဆုံးဟိုသူရောက်ကတော့ကိုတမောင်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုတမောင်ဝင်းရဲ့သဘောထားလေးဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ကလည်းဒီမနာဒီအခုမှကျွန်တော်ဆိုတာအားလည်းရရှိတယ်ရောက်တာ။ဒါကိုလူခွင့်ရေးဆိုပြီးတော့ဒီတက္ကသိုလ်ကိစ္စရင်းနဲ့သူကအရေးကြီးဆုံးပဲ။ကျွန်တော်ကတော့လောကလက်ပဲပါဘူး။အဲဒါဆိုအစိုးရကကျွန်တော်လေးကိုဒီဘက်ကရရှိပြီးတော့လုပ်ရတဲ့အချိန်မှာသူအလောင်းရံကြီးကလူခွင့်ရေးလူခွင့်ရေးသူလူခွင့်ရေးဆိုတာပါလဲဆိုတော့မြင်နေလေက။ကျွန်တော်လည်းအောင်စော်ကားပြီးတော့လာပြီးရည်စတဲ့မျိုးတော့ကိုဝက်ဆိုက်တွေကလူတွေတော့ပါတော်မှာကုလားမကလည်းမပြောဘူးအမေရိကန်လည်းမပြောဘူးအဲကျွန်တော်တို့ဆိုသွားတယ်ရောစစ်တပ်ကလည်းရောဝင်ရှင်းတော့မှာ အတားလူခုရေးလူခုရေးလို့လုပ်တယ
်ဟုတ်ကဲ့ပါကုဒမဝင်ကျေးဇူးပါနောက်တူကိုလည်းအလဲပေးချင်ပါတယ်ကျွန်တော်အချိန်ရသလောက်သူကတန်ကားတော်ဘာဖြစ်ပါလဲမြန်မာနိုင်ငံကပါပဲကိုရင်ကြီးစံတော်ဖာသာဆိုတဲ့သူတန်ကားတော်ဘာပါအရှင်စံတော်ဖာသာရဲ့သဘောထားလေးလူရင်းတူရှင်းဆွေးနွေးလို့ရပါတယ်ဗျာ
အော်ဒီသဘောရချင်းချင်းချင်းကုနေကပဲမြန်မာနိုင်ငံမှာလူဦးရေ360ရှိတဲ့အထက်မှာအကုန်လုံးလို့လို့ပဲနော်ဒီမိုကရေစီကိုတောင်းဆိုခဲ့ကြတယ်ဒါခင်ဗျားတို့သိတယ်နော်ဒီစကားဝိုင်းမှာအလုံးတပန်နဲ့ထွက်သွားပြီပြောမယ်ဟုတ်ပြီအဲ့ဒီတော့ဒေါက်တာလက်ကျိုးစိုးဆိုတာဝိုင်းရဲ့နိုင်ငံရေးသမားတယောက်ပါနော်လက်စားပါဟုတ်ပြီဒီကနေ့တင့်ရှိကဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုအပြင်းစင်အခါမှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားခဲ့တယ်ဆိုဗီယက်ပြည်စနစ်ကိုတရုတ်ကအိပ်ပါမှောက်ပေးခဲ့တယ်ရှင်တော်တော်အဲမှာအချင်းချင်းစိုးတဲ့လာတဲ့တရုတ်ဟာစာရိယကဘာကြီးအတွက်ဘာတွေလုပ်ပြီးပြီလဲဒါကမိုင်းကအခန်းချရှိတယ်နော်ဟုတ်ပြီအဲ့ဒီတော့အနောက်နိုင်ငံဆိုတာကဒီမိုကရေစီရည်စည်းကြောင်းမှာရှင်သန်နေတဲ့နိုင်ငံတွေဖြစ်မြန်မာနိုင်ငံပြည်သူတွေလည်းလည်းဖို့အရေးကိုအမိတ်၃၀လုံးလုံးပေါင်းဝင်ပြီးတော့ကူညီပေးခဲ့ကြတယ်2015မှာ energy မင်းနိုင်နေဆိုတာနိုင်ငံတကာကလာပြီးတော့စောင့်ချလို့မပေးဘူးဆိုရင် automatic မင်းနဲ့အာနာပြန်လေးပါမယ်နော်။ဟုတ်ပြီဒီအချက်ကိုခင်ဗျားတို့မမေ့ပါနဲ့။ဒီကနေ့မြန်မာပြည်သူတွေကဘာလို့လူကျင်ကြလဲ။ဒုံသောသူကြီးပြောခဲ့တဲ့ပြည်ဦးကြီးကာလတွေမှာဓမ္မကပိဿမပေးနိုင်ဘူးတဲ့ပြည်သူတွေကိုဒီမိုကရေစီနဲ့ပေးနိုင်မယ်တဲ့။အခုပေါင်းတော့အာနာရှင်တရုတ်ကိုပေါင်းတယ်ဆိုတော့ပြည်သူရောအာနာတွေပေးမှာလား။ဟုတ်ပြီ
။ဒီမှာဆရာကျေးဇူးပါတတိယဘုံလည်းအချိန်ရလောက်အားလုံးပါဝင်နေအောင်ဟိုအဆက်ပေးချင်ပါသေးတယ်။အခုတော့ဟို Facebook ပေါ်ကနေပေးထားတဲ့စာတချို့ရှိပါတယ်။ရှားပေါင်းဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါအစ်ချောဆိုတဲ့တော်ရရှင်ရေးထားတာကတော့မြန်မာကအရှိရောအနောက်ပါတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးပြည်လည်ချင်တာတော့အစိမ့်အမှန်ပါနိုင်ငံရေးပြောကဂျိုးဆိုးဝင်သွားလို့ယခုလိုဖြစ်သွားရတာပါသိပြီးဖိအားမပေးကြရင်ကောင်းမယ်ဒေါန်ဆန်းစုကြည်ကိုလည်းတစိမ့်ရှိအပြစ်တင်နေကြတာတွေလည်းမလုတ်တက်ပါဘူးအမှန်တော့အမေရိကန်ကမြန်မာကိုကူညီတင်တယ်မြန်မာဘက်ကရပ်ပင်းတယ်ဒါမှကျမတို့မြန်မာကိုသူများကမစော်ကားရဲမှဆိုပြီးရေးထားပါတယ်နောက်တော်ရရှင်မထွေးဆိုသူကတော့အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်ထနာဟာစစ်အာဏာရှင်တို့ရဲ့နိုင်ငံရေးပြောကားကြောင့်စတင်လာတယ်ဆိုတာလူတိုင်းမငင်းနိုင်ပါအနောက်နိုင်ငံတွေကအာဏာရှင်စနစ်မှာဒီမိုကရေစီနဲ့ပြည်စုံတဲ့စနစ်တို့တွန်းအားပေးနေခြင်းစစ်အာဏာရှင်တို့ကတော့လက်မလွတ်ခြင်းနဲ့ကြားရောက်လာမဲ့ပြည်တယ်ကိုလည်းမခံခြင်းမခံရဲရှိသမျှအာဏာကိုအမှုနည်းအကျဉ်းနည်းနဲ့ပြည်ရဲ့မျိုးစုံသုံးပြီးလွတ်လန်းရှာခဲ့ကြတာပါမြန်မာနိုင်ငံကိုအာဏာရှင်စနစ်မှကွန်မြူနစ်ညီလန်းမကြောက်စေလိုတာကြောင့်ဒီမိုကရေစီတို့တွန်းအားပေးနေသောအနောက်နိုင်ငံနဲ့ဆက်ဆံရေးကသာပိုအရေးကြီးသည်ဟုထင်ပါသည်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကိုကိုဆိုတဲ့အကောင့်ပိုင်ရှင်ကတော့ဒီကမ္ဘာလုံးနဲ့ဆက်ဆံရေးကအရေးကြီးလို့အင်းနီးချင်းနိုင်ငံနဲ့ဆက်ဆံရေးကပိုအရေးကြီးပါရဲ့။နောက်တူကတော့မတ်တီကီညီဆိုတဲ့အကောင့်ပိုင်ရှင်ပါ။အရှင်းတော့မခွဲခြားသင့်ပါရဲ့။ကိုပြည်သူလုံခြုံရေးချမ်းမှုအားလုံးနဲ့အဆင်ပြေသင့်ပါရဲ့။နောက်တူကတော့နှင်းစီဆိုတဲ့အကောင့်ပိုင်ရှင်ပါ။သူကတော့အရှင်းတော့မခွဲခြားပါရဲ့။သို့တော့မြန်မာနိုင်ငံပေါ်ကောင်းတဲ့ကိုရင်းစားတဲ့ဗေနိုင်ငံကိုမဆိုအလေးထားသင့်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတရုတ်နဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဒီဆော့ဆော့တော်တဲ့ရှင်တွေထဲမှာလည်းနည်းနည်းဟိုမကျေနပ်တန်နေကျွန်တော်ကြားခဲ့ရပါတယ်ဆိုတော့ဟိုဒီတခြားလုံးဒီစစ်ဆိုးရတဲ့ပတ်သက်ခဲ့တဲ့စီးပွားရေးမှာဆိုလည်းတနက်စားပုံစံနဲ့လုပ်ခဲ့ဆိုတာမျိုးတွေဟိုရှိခဲ့တယ်ဆိုတော့ကျွန်တော်ဒီနေ့အချိန်မှာပေါ့လေအိန္ဒိယနိုင်ငံကြီးနိုင်ငံတစ်ခုနဲ့ရင်းနှီးမှုရတာကောင်းတယ်ဆိုရင်လည်းဒီထားတဲ့ဆောင်ရံရှောင်းရံတွေကဘာတွေရှိနေလဲဒေါက်တာလက်ကျော်ဆိုခင်ဗျာ
ဒီလိုရှိပါတယ်ဘယ်နိုင်ငံနဲ့ဆက်ဆံဆက်ဆံပါနော်အင်အားကြီးနိုင်ငံနဲ့ပဲဆက်ဆံအဲအင်အားနေတဲ့နိုင်ငံနဲ့ပဲဆက်ဆံကျမတို့ကဘာပဲဖြစ်ဖြစ်အပြန်အလှန်အကျိုးရှိမှုပါပဲဆက်ဆံပါပဲဘယ်နိုင်ငံကမဆိုကျမတို့ကိုလာဆက်ဆံတဲ့အခါမှာပဲအော်ကျမတို့နိုင်ငံကဆင်းရဲနေရှာတယ်သနာကကြီးရဲ့လို့သူတို့အကျိုးစီးပွားမကြည့်ပဲနဲ့ကျမတို့နိုင်ငံအကျိုးစီးပွားလေးပဲကွက်ပဲလေးပဲကြည့်ပြီးတော့လုပ်ပေးမှာမဟုတ်ပါဘူးသူတို့လည်းသူတို့အကျိုးစီးပွားကိုလည်းကိုအကျိုးစီးပွားဒီလိုပဲတွက်ကြမှာပဲအဲ့လိုတွက်ကြတဲ့အခါမှာကျမတို့ဗမာပြည်သူတွေအနေနဲ့လိုအပ်တာကကိုပြည်သူလူထုအကျိုးကိုတကယ်ကိုစားပြုတဲ့အစိုးရတည်းကရရှိထားရရပို့အရေးကြီးပါတယ်အဲဟိုတမတ်သားတို့ဟိုငါးမူသားတို့ဓာမျိုးတွေတဲ့စစ်မှန်တဲ့ပြည်သူလူထုအကျိုးကိုလောက်ကန်ပေးမယ်အစိုးရတရားကိုရဖို့အရေးကြီးပါတယ်အဲ့ဒီစနစ်တရားပေါ်လာရေးအတွက်တော့ဝိုင်းဝန်းကြိုးစားတင်နေတယ် အဲ့လိုကို့အစိုးရကကို့ပြည်သူတက်ကရသလောက်လောက်ကင်ပေးမဲ့အစိုးရမျိုးရရင်ဘယ်လူနဲ့ပဲဆက်ဆံဆက်ဆံပူစရာမလိုဘူးထင်ပါတယ်တရုတ်ပြည်ဘက်ကဟုတ်တယ်သူတို့မှာအမားတွေရှိခဲ့ရဆိုတာအမှန်ပဲသူတို့မှာလည်းကာလာတစ်ပိုင်းသူတို့ဒီလက်ယူလက်စားကိစ္စတွေပါတပုံကြီးရှိခဲ့တယ်အဲ့ဒီကိစ္စတွေလည်းသူတို့ရှင်းနေတာပါပဲသူတို့ဘက်ကအဲသူတို့လည်းဖြစ်စဉ်တစ်ခုကိုဖျက်နေတာပါပြုပြင်ပြောင်းလဲရေးတွေလုပ်ပြီးဖြစ်စဉ်တွေလုပ်နေတာပဲအဲ့ဒါကြောင့်မလို့သူတို့ကဟိုတလုံးလုံးကပြောတယ်ထင်မှတောင်ပါတယ်ဗမာတမတော်အနေနဲ့တရုတ်တိုက်ရဲ့ပြုပြင်ပြောင်းလဲရေးတွေကိုလေ့လာတင်တယ်လို့ပြောပါတယ်တရုတ်ကမှလည်းဒီလိုပဲပြဿနာတွေပေါ်လို့အခုတရုတ်ကစီးပွားရေးလုံကလုံးဝမလုပ်ရဆိုပြီးတော့တတ်မှတ်လိုက်တဲ့ကိစ္စတွေပါတယ်ရှိပါတယ်ဒါကြောင့်မလို့တချို့အဓိကအရေးကြီးတာကျမတို့ကိုယ့်ပြည်သူအချို့
ကိုယ့်ဘက်ကကိုယ်ကအကောင်းမှုလို့တော့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဟုတ်ကဲ့
ပါဝင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာလှကျော်စောဦးအောင်စင်းကြီးကိုယ်နဲ့ပါဝင်ဆွေးနွေးရသူတွေအင်းမင်းနဲ့ဆက်စုကမှတ်ချက်ပေးပြသူတွေနဲ့ဒေါက်တာရှင်ရဲ့အားလုံးကိုကျေးဇူးတင်ပါတယ်နော်